မရိကန်သမရဟောင်းဒေါ်နယ်ထရန့်ရင်ဆိုင်နေရတဲ့နယူးယောက်ကရာဇဝတ်မှုဆွဆွဲချက်တရားခွင်မှာကြားလာဖို့အခုတင်ပတ်အစိုးပိုင်းမှာစံသစ္စာကျိန်းဆိုထားတဲ့ဂျူရီလူကြီး9ဦးနဲ့2ဦးကိုကြာသပတေးနေ့ကဂျူရီလူကြီးအဖွဲ့ကနေထုတ်ပယ်လိုက်ပါတယ်။ဒါ့အပြင်နောက်ထပ်ဒါဇင်နဲ့ချီတဲ့ဂျူရီလူကြီးစီးရင်ဝင်လူတွေကိုလည်းဒီမှုမှာတရားမျှတတဲ့စီရင်ချက်ချမှတ်ဖို့သူတို့အနေနဲ့မဖြစ်နိုင်ဘူးလို့ပြောခဲ့လို့ဂျူရီလူကြီးအဖြစ်တာဝန်ယူရမဲ့စီးရင်ကနေပယ်ဖြတ်ပေးလိုက်ပါတယ်။ထရန့်မှုတွေဂျူရီရွေးချယ်တဲ့တရားရုံးယုံကျင်းက၃တင်ရှိနေပါပြီ။ဒီမိုကရက်တစ်ပါတီကိုထောက်ခံမှုအများစုရှိတဲ့နယူးယောက်ပြည်နယ်မှာဂျူရီအဖွဲ့တွေလူ192ဦးကိုစစ်ဆေးတာပြီးဖြစ်ပါတယ်။ဒါပေမဲ့အဲ့ထဲကဒါဇင်နဲ့ချီတဲ့လူတွေဟာသူတို့အနေနဲ့ဒီအမှုကိုတရားမျှတတတ်စီရင်နိုင်ဖို့အမှကန့်ချက်မပေးနိုင်လို့ချက်ချင်းပယ်ချခံခဲ့ရတယ်လို့နယူးယောက်ပြည်နယ်တရားရုံးချုပ်တရားသူကြီးဖွန်မာချန်ကပြောပါတယ်။ဂျာတာဘရီနေ့ကလည်းဂျူရီအဖွဲ့တွေလူ96ဦးကိုစစ်ဆေးခဲ့ပေမဲ့အဲ့ထဲကတဝက်ကထရန့်အပေါ်မှာတရားမျှတတဲ့အမြင်ဆုံးဖြတ်ချက်ချနိုင်ဖို့မရှိကြောင်းထွက်ဆိုခဲ့လို့သူတို့ကိုတာဝန်ကနေကင်းလွတ်ခဲ့ရပြီးနောက်ထပ်9ဦးကိုတော့တစုံတရာဖြည့်ဆင်းချက်မထုတ်ပြန်ပဲဂျူရီလူကြီးတာဝန်ကနေကင်းလွတ်ခွင့်ပေးခဲ့ပါတယ်ဂျူရီအဖွဲ့ဝင်12ယောက်နဲ့အရန်6ယောက်ရွေးချယ်ဖို့ရှိရမှာလက်ရှိ9ယောက်ပဲရွေးချယ်ထားနိုင်ပါသေးတယ်ညား